စပိန်နိုင်ငံမှာမနေ့တောက်ကြတဲ့ဒီကနေ့စနေနေ့နေ့ရက်တွင်ကိုရိုနာဗိုင်းရပ်စ်လူနာသစ်1500အထိတိုးလာတဲ့အတွက်ယောဂါကူးစက်ခံရသူစုစုပေါင်း5953ဦးထိရှိသွားပါပြီ။ဥရောပတိုင်းမှာတော့အီတလီပြည်ရင်စပိန်ဟာဒုတိယအများဆုံးကူးစက်ခံရတဲ့နိုင်ငံလည်းဖြစ်ပါတယ်။စပိန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ COVID-19 ယောဂါနဲ့သေဆုံးသူက136ဦးထိရှိလာသလိုယောဂါကာကွယ်ထိန်းချုပ်ရေးကြိုးပမ်းမှုအဖြစ်နဲ့အရေးပေါ်အခြေအနေဒီကနေ့ထုတ်ပြန်မယ်လို့လည်းခန့်မှန်းရပါတယ်။စပိန်ပြည်သူပြည်သားတွေရဲ့အသွာအလာဝင်ထွက်အားလုံးကတ္တနိုင်ခြင်းရှိတဲ့သတိပေးချက်ထုတ်ပြန်နိုင်ဖို့ဝန်ကြီးချုပ်ပက်ဒရိုရှန်ဆက်စ်အစိုးရဝန်ကြီးများအစည်းအဝေးမှာဒီကနေ့စကားပြောဆိုဖို့ရှိနေပါတယ်။စပိန်နိုင်ငံသားအားလုံးရဲ့ကျန်းမာရေးကိုတိထက်မကကာကွယ်နိုင်ဖို့ပုံမှန်လုပ်နေကြမဟုတ်တဲ့ဆောင်ရွက်ချက်အတော်များများလှုပ်ကောင်းလုပ်မယ်လို့မနေ့တောက်ကြနေမှာပဲအစိုးရတာဝန်ရှိသူတွေကပြောဆိုထားတာပါ။ပြီးခဲ့တဲ့တနင်္ဂနွေနေ့ကစပြီးတော့စပိန်နိုင်ငံမှာယောဂါကူးစက်ခံရသူဆဲဆတိုးလာတာပါ။စားတောက်ဆိုင်တွေ၊ဘားဆိုင်တွေနဲ့အားကစားပွဲတွေအပြင်ယဉ်ကျေးမှုဆိုင်အဆောက်အုံအားလုံးကိုလည်းပိတ်ထားပါတယ်။ယောဂါကူးစက်ခံရသူ3000ကျော်နဲ့အများဆုံးကူးစက်ပြန့်နှံ့နေတဲ့မြို့တော်မက်ဒရစ်တဝမ်းမှာတော့မရှိမဖြစ်လိုအပ်တာမဟုတ်တဲ့စီးပွားရေးလုပ်ငန်းအားလုံးကိုလည်းပိတ်ထားဖို့အစိုးရတာဝန်ရှိသူတွေကအမိန့်ထုတ်ပြန်ထားပါတယ်။